အမေရိကန်သမ္မတဒေါနယ်ထရမ့်မှာဗိုလ်တော်ဖူးနေ့ကကုလသမဂ္ဂလူချင်းကောင်စီဆင်းရဲပွဲမှာလက်နက်မပြန့်ပွားအောင်ထိန်းချုပ်ရင်းနဲ့ပတ်သက်ပြီးအဓိကထားပြောဆိုခဲ့ရမှာအီရန်ကိုပဲဝေဖန်ပြီးပြောဆိုခဲ့ပါတယ်။အီရန်အကြမ်းဖက်ဝါဒကိုထောက်ပံ့ပေးနေတဲ့ကမ္ဘာဥဆောင်နိုင်ငံဖြစ်ကြောင်းပြောခဲ့တယ်လို့ JCPOA လို့ခေါ်တဲ့2015အီရန်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့နောက်ပိုင်းမှာအီရန်ရဲ့ရန်လုံမှုတွေဟာတိုးပြီးလာနေတယ်လို့ပြောပါတယ်။ထမဆိုးအဖွဲ့ကတော့ဒီနေ့အစောပိုင်းမှာပဲဒီအီရန်နဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။JCPOA သဘောတူစာချုပ်ကိုသူ့ရဲ့ American သမ္မတဟောင်း Barack Obama လက်ထက်ကချုပ်ဆိုခဲ့တာဖြစ်ပြီးဒါဟာအီရန်အတွက်အကျိုးရှိစေတဲ့တစ်ဖက်သက်ဆိုးရွားတဲ့စာချုပ်ဖြစ်ကြောင်းသမ္မတထံကထပ်တလဲလဲပြောဆိုနေတာပါ။အီရန်ကငွေလိုနေတာဖြစ်ပြီးခုဘက်ကဒါကိုပေးခဲ့ကြောင်းနဲ့ဒီလိုရာဇဝင်ရှိတဲ့အီရန်အာဏာရှင်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ဒါတော့မှမပေးရဘူးလို့လည်းသမ္မတထံကပြောပါတယ်။ဒါပြင် American ဘက်ကအီရန်ပေါ်မှာကူးတဲ့ပုံပြီးတင်းကျပ်တဲ့အယူအဆတန်းခတ်မှုတွေဆက်ပြီးချမှတ်မှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်။သမ္မတထရမ့်နောက်မှာမင်ကုန်းပြောကြားခဲ့တဲ့ပြင်သစ်သမ္မတအီမန်နီယယ်မေခွန်ကတော့အီရန်ပြည်နာအတွက်ရေရှည်မဟာဗျူဟာချပြီးထုတ်ဆောင်မှုလိုကြောင်းနဲ့ဒီအတွက်အရေးယူတန်းခတ်မှုတွေချရုံဖိနှိပ်ထိန်းချုပ်ရုံလောက်နဲ့လုပ်လို့မရဘူးလို့ပြောပါတယ်။ဒါပြင်အီရန်ကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကလည်းကာကွယ်နိုင်ဖို့နိုင်ငံအားလုံးကဒီတိုင်းနဲ့ခံရတယ်လို့လည်းပြောပါတယ်။ဒီအစည်းအဝေးကိုအီရန်ကမတက်ရောက်ပေမဲ့လုံခြုံရေးကောင်စီအစည်းအဝေးပြီးတင်းစားဆင်းရဲပေါ်မှာအီရန်သမ္မတဟက်ဆန်ရိုဟာနီကလုံခြုံရေးကောင်စီကတခြားအဖွဲ့ဝင်နိုင်ငံတွေလက်ခံထားတဲ့ဒီသဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တဲ့အမေရိကန်တနင်္ဂနွေနဲ့အထူးကံဖြစ်နေတာပြနေတယ်လို့ပြောကြားခဲ့ပါတယ်။